ဒီဥရောပသမဂ္ဂကထိန်းချုပ်ထားတဲ့ဒီရုရှားဆိုရပိုင်ပန်ဆန်မှုတွေကိုယူကရိန်းနိုင်ငံတွင်လက်နက်ဝယ်ဖို့တုံ့ဆွဲမဲ့အစီအစဉ်ကိုEU မှဒီမူအဖြစ်သဘောတူလိုက်ပါပြီ။ပထမတော့ဒေါ်လာ1ဘီလီယံကိုနှွေရသည့်မကုန်ခင်မှာရနိုင်လိမ့်မှာဖြစ်ပြီးတော့စစ်ရေးအတွက်အဓိကတုံ့ဆွဲဖို့ဖြစ်တယ်လို့EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးဖလာဒစ်ဒွန်ဘရော့စကီကအသိပေးထုတ်ပြန်ပ ယူကရိန်းနိုင်ငံနဲ့ဥရောပတစ်ခုလုံးဘေးကင်းလုံခြုံဖို့ငွေတွေကိုဒီထက်အကျိုးရှိရှိသုံးရမယ့်နေရာမရှိဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆလာဗွန်ဒလိုင်းကလည်း X လူမှုကွန်ရက်ပေါ်မှာရေးသားကြိုးဆိုပါတယ်ယူကရိန်းနိုင်ငံကိုရုရှားကျူးကျော်စစ်ဆင်တဲ့2022ခုနှစ်နောက်ပိုင်း EU နဲ့ American တို့ကရုရှားနိုင်ငံအပေါ်ပိတ်ဆို့တံခါးမှုတွေလုပ်ခဲ့တာကြောင့်ရုရှားဗဟိုဘဏ်ရဲ့ဒီပိုင်ဆိုင်မှုနဲ့ငွေကြေးဒေါ်လာဘီလီယံပေါင်းများစွာဟာအနောက်နိုင်ငံတွေရဲ့ဘဏ်တွေကုမ္ပဏီတွေမှာအရွှေ့ပြောင်းလုပ်ခွင့်မရှိတော့ဘဲထိန်းချုပ်ခံထားရပါတယ်။ပိုင်ဆိုင်မှုတွေက80ရာခိုင်နှုန်းကျော်ဖြစ်တဲ့ဒေါ်လာဘီလီယံ200ကျော်ဟာ Belgium နိုင်ငံ Brussels မြို့တော်က Euroclear ဘဏ်နိုင်ငံလုပ်ငန်းမှာထိန်းချုပ်ခံထားရပါတယ်။အဲ့လိုမျိုးထိန်းချုပ်ခံရတဲ့ဒီရုရှားပဟိုဘဏ်ပိုင်ငွေကြေးတွေကိုအလုံးစုံတည်ယူလိုက်ဖို့ American, Britain နဲ့ Canada နိုင်ငံတွေကတိုက်တွန်းနေကြတာပါ။ American ပြည်ထောင်စုမှထားတဲ့ရုရှားနိုင်ငံသားအရန်ဘဏ္ဍာငွေတွေကိုသိမ်းပိုက်ပြီးတော့ Ukraine အတွက်လက်နက်ဝယ်ယူတဲ့နေရာသုံးဆွဲရေးဥပဒေကြမ်းကိုတော့ American လွှတ်တော်မှပြီးခဲ့တဲ့လကပဲအတည်ပြုခဲ့ပါတယ်။ဒါပေမဲ့အဲ့လိုမျိုးအားလုံးကိုသိမ်းပိုက်ရေးကို EU နိုင်ငံတွေကတတိထားနေကြတာပါ။ပုတ်ထူးနေ့ကဒီ Brussels မှာ EU သမတ်ကြီးတွေတည်ဆုံဆွေးနွေးပွဲအတွင်း EU ဘဏ်တွေမှာထိန်းချုပ်ခံထားရတဲ့ရုရှားပိုင်ငွေကြေးတွေကရတဲ့အတိုးငွေတွေကိုသာအသုံးပြုဖို့အတွက်မူအားဖြင့်သဘောတူညီခဲ့ကြတာဖြစ်ပါရဲ့ရှင်။